နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအစိုးရတာဝန်ယူမှုနှစ်ပတ်လည်စီရင်ခန်းစာမိန့်ခွန်းကိုပြီးခဲ့တဲ့မတ်လ30ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီမိန့်ခွန်းထဲမှာအာဂတိတရား၄ပါးကင်းစင်ဖို့လူထုကအစိုးရကိုကြောက်ဖို့မလိုဘူးဆိုတဲ့အသည့်အမြင်တွေရှိလာခြင်းဆိုတာနဲ့အတူပညာရေးနဲ့ကျန်းမာရေးကဏ္ဍတွေကိုတိုးမြှင့်နိုင်ခဲ့ပြီးကုသရောဂါကျန်းမာရေးစီမံချက်ဟာအထူးအောင်မြင်ခဲ့ကြောင်းနဲ့ပြည်내ဘတ်ဂျက်တွေမှာဘီလီယံနဲ့ချီပြီးတော့ပိုထွက်လာနိုင်အောင်အစိုးရကစီစစ်နိုင်ခဲ့တယ်ဆိုတဲ့အကြောင်းအရာတွေကိုထည့်သွင်းပြောကြားသွားပါတယ်။ဒီအချက်တွေကိုလက်ခံနိုင်ပေမဲ့နှစ်ပတ်လည်အစီရင်ခံစာမင်းကွန်းထဲကအချက်တချို့ဟာလက်တွေ့အခြေအနေနဲ့ကွဲလွဲရဲဆိုတဲ့ထောက်ပြချက်တွေလည်းရှိနေပါတယ်။ပထမတစ်ချက်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒုတိယပင်လုံအတွက်မျှော်လင့်ချက်တွေအများကြီးတိုးပွားလာနေတယ်လို့ပြောဆိုသွားပါတယ်။ဒီမင်းကွန်းပြောဆိုပြီး UNFC အဖွဲ့၅ဖွဲ့က NCA မှာလက်မှတ်ရေးထိုးမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်အပြီးအဲ့ဒီတိုင်းရင်းသားအဖွဲ့တွေကမဟုတ်သေးကြောင်းညင်းဆိုတာတွေထွက်လာပါတယ်။ဒါကိုကြည်ချင်းအဖြစ်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေအများကြီးတိုးပွားလာနေတယ်လို့မှန်းဆဖို့ခက်ခဲနေသေးကြောင်းမြမအရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကထောက်ပြပါဗျ။
အဲ့ဒီမှာကျွန်တော်စိုးရိမ်မိတာကတော့လွဲချော်တဲ့သတင်းတွေမှားယွင်းတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့အကဲဖြတ်တာတွေစွန့်ဖြတ်တာတွေများလုံနေသလားလို့တော့အစိုးရိမ်မိတယ်။ဒါပေမဲ့အဲ့ဒီငြိမ်းချမ်းရေးကိုလည်းပဲကျွန်တော်အမြင်အဖြစ်မျှော်လင့်ချက်တွေမြင့်မြင့်မားမားနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာအတိုးတက်မှုတွေနဲ့ရလာမယ်လို့ညွှန်နေနေကြတာတော့အမှန်ပဲ။ဒါပေမဲ့တကယ်လက်တွေ့ရေးပြင်းအနေထားတွေမှာတော့တိုးတက်မှုတွေဟာအနည်းပါနေသေးပဲလို့ကျွန်တော်မြင်တယ်။ညွှန်လင်းချက်တွေကတော့တိုးလာတယ်လို့ပြောဖို့ခက်တယ်လို့ကျွန်တော်မြင်တယ်
။ဒုတိယတစ်ချက်အနေနဲ့တော့ပြည်သူလူထုကိုကာကွယ်တဲ့ဥပဒေကိုပြဋ္ဌာန်းတဲ့တစ်ချိန်နဲ့လူထုကိုဖိနှိပ်တဲ့ဥပဒေတွေကိုလည်းပြောင်းလဲတင်တာပြောင်းလဲဖယ်ရှားတင်တာဖယ်ရှားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့လူထုလက်မခံတဲ့ပုံမှန်66ဂါကြီးလိုမျိုးကိုအခုချိန်ထိမပယ်ဖျက်နိုင်သေးတဲ့အတွက်ပြောဆိုချက်နဲ့ကွဲလွဲနေတယ်လို့သူမြင်ကြောင်းမြမသတင်းပညာသိပ္ပံသင်တန်းကျောင်းရဲ့ညွှန်ကြားရေးမှူးဦးစိန်ဝင်းကပြောပါတယ်
။ပေါ့ဆန်းစုကြည်အနေနဲ့ဒီဥပဒေတွေကျွန်တော်တိုင်ပြည်မှာပြင်ဆင်ဖို့လိုအပ်တဲ့ဥပဒေတွေနဲ့ပတ်သက်ပြီးဘယ်လောက်ထိတည်နာတဲ့ထားလဲဆိုတဲ့အရာမူတည်ပါတယ်။ဒီ66ဂါကြီးလိုတော်တော်ဆိုးဆိုးဝါးဝါဥပဒေကိုဟိုပြင်ဆင်မှုလောက်တာမရှိသေးဘူးဆိုတော့ကျွန်တော်အမြင်ကဒီဖိနေတဲ့ဥပဒေကိုပြောင်းလဲမယ်ဆိုတဲ့ဟာတွေမှာတချို့သူဒီဆိုရလက်ထက်မှာပြင်လိုက်တဲ့ဟာတွေရှိပါတယ်ဒါပေမဲ့လည်းအဲ့ဒီလိုမျိုးမပြင်ရသေးတဲ့ဟာတွေပြင်ဖို့လိုနေသေးတဲ့ဟာတွေလည်းအများကြီးရှိပါတယ်အဓိကတော့လွတ်တော်ကအသက်ဝင်မှုအားနည်းတယ်လို့ပဲကျွန်တော်အဲ့လိုပဲပြောချင်ပါတယ်လွတ်တော်ရဲ့အစိုးရရဲ့ပါတီရဲ့အလိုက်မကွဲဘူးဖြစ်နေပါတယ်အဲ့ဒီဟာကို check and balance လုပ်နိုင်တဲ့ mechanism ထားပဲနဲ့တလိုင်းနဲ့တွားထားတဲ့အခါကျတော့အဲ့ဒီနောက်ဆက်တွဲပြဿနာတွေပေါ်လာတယ်လို့ကျွန်တော်မြင်ပါတယ
် NLD ဥဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းမှာလမ်းပန်းဆက်တွေရေးအလုပ်အကန့်ရရှိရေးလျှက်စစ်မီးရရှိရေးကဏ္ဍတွေကိုဥဆောင်နေကြောင်းကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်တကယ်လဲတစ်နှစ်အတွင်းမှာလမ်းတံတားတွေနဲ့လျှက်စစ်မီးရရှိရေးစရာတွေကိုတိုးမြင့်လှုပ်ဆောင်တဲ့အရေးအတွက်တွေကိုတွေ့ရပါမယ်အရှိအသွေးပိုင်းတွေကတော့တိုးတက်ပြောင်းလဲလာတာမတွေ့ရဘူးလို့ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်။ဒါအပြင်အလုတ်အကင်ဖန်တီးရေးနဲ့အလုတ်အကင်ရှားပါကြက်တဲမှုတွေကလည်းတက်တန်းတစ်နှစ်အတွင်းမှာဖြည့်ရှင်းနိုင်ခြင်းမရှိသေးဘူးလို့ထောက်ပြပါတယ်
။လမ်းတွေဘယ်နှမိုင်ဖောက်လိုက်လဲ။အရင်ဆိုးရဆက်ဆက်လေဒီလိုမျိုးတွေပြောခဲ့တာတွေကိုတွေ့ရတယ်။ကျွန်တော်တို့လိုချင်တာကအရှိအသွေးကိုလိုချင်တယ်။စံကျင်စံညုံမှီတဲ့စောက်ဟုန်တွေဒါတွေကိုကျွန်တော်တို့နိုင်ငံရဲ့အပြောင်းအလဲမှာတည်ဆောက်ဖို့လိုအပ်တယ်လို့မြင်တယ်။နောက်တစ်ချက်ကတော့ရွေးကောက်ပွဲပြီးဒီအစိုးရဖွဲ့စားကာလမှာလည်းပဲဒီနိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ကအလုတ်ကင်ဖန်တီးရေးကိစ္စကိုအလေးပေးပြီးပြောခဲ့တာကိုကျွန်တော်ကြားမိပါတယ်။ဒါပေမဲ့တနည်းတာကာလအတွင်းမှာကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေအတွက်အလုတ်ကင်ဖန်တီးမှုအပိုင်းမှာအားနည်းချက်တွေအများကြီးရှိနေသေးတယ်လို့မြင်တယ်။နောက်အနေဆုံးလောက်ခလာစာဆိုတဲ့ကိစ္စပေါ်မှာဒီတနစ်တာကာလအတွင်းမှာထိထိရောက်ရောက်ဆောင်ရွက်ပေးနိုင်တဲ့အပိုင်းမှာအာဏာချက်တွေရှိနေသေးတာကိုတွေ့ရပါတယ်
။အစိုးရကောင်တရရဲ့အင်္ဂါရက်ဖြစ်တဲ့ပွင့်လင်းမြင်သာမှုနဲ့ပြည်သူလူထုနဲ့အတူနိုင်ငံအကျိုးအတွက်တာဝန်ထမ်းဆောင်ခဲ့တဲ့ဆိုတဲ့အပေါ်မှာတန်တရားရှိစရာမရှိပေမဲ့ NLD အစိုးရအနေနဲ့ပွင့်လင်းမြင်သာမှုအပိုင်းမှာတော့အားနည်းနေသေးတယ်လို့မြမသတင်းပညာသိပ္ပံသင်တန်းရဲ့ညွှန်ကြားရေးမှူးဦးစိန်ဝင်းကမြင်ပါတယ်။
ကျွန်တော်တို့ကတော့တကယ်တရင်သမားတွေဘလောက်တင်းရန်ယူနိုင်စွမ်းရှိလဲဆိုတဲ့အပေါ်မှာပဲကြည်ပါတယ်တကယ်ဟုတ်နော်တန်ဒီဒီတရင်လက်ခွင့်ကိုဘလောက်အားခံလဲမှန်ပါတယ်ဒီအန်ဒီအနေနဲ့ဒါမျိုးပွင့်လင်းမြင်သာမှုရှိတဲ့ဆိုတဲ့ဟာကိုတွားချင်ကောင်းတွားချင်ပါလိမ့်မယ်ဒါပေမဲ့တကယ်လက်တွေ့လုံးရမှာတော့တကယ်ဖြစ်ပျက်နေတဲ့အနေအထားမှာတော့အဲ့လောက်ကြီး မတိုးလာသေးပါဘူးဟိုပခိုးမာတဲ့မကပဲနဲ့တိုင်ဒေတာကြီးနဲ့ပြီးနေဒီမှာပါအာလှုပ်ဖို့လိုအပ်နေပါလားလူတွေကမှန်ပါတယ်ညှိုးလင်းချက်တွေကြီးတတ်ပါတယ်ဒါပေမဲ့လည်းဆိုရအောင်ယုံယုံကြည်ကြည်နဲ့အဲအလိုက်ပါဆိုတာတော့လည်းမလုံလောက်ဘူးဘာကြောင့်လဲဆိုတဲ့ရှင်းပြချက်ကိုလိုအပ်ပါတယ်
မြူတာဒီမိုကရေစီအဖွဲ့ချုပ်ဘောလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကလည်းအစိုးရတည့်ရတစ်နှစ်တာဆောင်ရွက်ချက်တွေအပေါ်မှာတုံ့တက်ပြောကြားခဲ့ပါတယ်။ဒီတုံ့တက်ပြောကြားချက်အပေါ်ပြန်ကြားရေးဝန်ကြီးဟောင်းဦးရထွေးရဲ့အမြင်ကတော
့ပထမဆုံးတစ်ချက်ကတော့ဗျာဦးဝင်းထိန်ရင်ရဲ့ပြောကြားချက်ကိုနိုင်ငံပိုင်မီဒီယာတွေမှာဖော်ပြတာအင်မတန်မှမလုံသင့်တဲ့လုပ်ပါပဲ။ကျွန်တော်တို့ပြီးခဲ့တဲ့၅နှစ်တုန်းကနိုင်ငံပိုင်မီဒီယာတွေဟာအစိုးရရဲ့အာဘော်ဖော်ပြရမယ်။သူကအခွင့်အဝင်လည်းမဟုတ်လွတ်တော်ကိုယ်စလဲလည်းမဟုတ်တဲ့တာဝန်ရှိသူတယောက်ကိုမှကျွန်တော်တို့ဖော်ပြခဲ့တာမရှိဘူး။အဲ့တော့ဦးဝင်းထိန်ကိုဖော်ပြခြင်းဟာနိုင်ငံပိုင်မီဒီယာ၊ပါတီပိုင်မီဒီယာဖြစ်နေလောက်တဲ့အတွက်ကြောင့်မလို့မတင်တော်ဘူးလို့ပထမဆုံးထောက်ပြခြင်းပါတယ်။နှစ်ကတော့ဦးဝင်းထိန်ပြောသွားတဲ့အထက်မှာသူရကအတွေ့အကြုံမရှိဘူး။သို့တော်စေတနာရှိတယ်လို့ပြောသွားတယ်။အစိုးရတရားဆိုတာစေတနာရှိုံနဲ့မရပါဘူး။ခုခေတ်မှာကျွန်တော်ရလက်ကိုအခြေပြုလို့မှအကဲကျက်တဲ့စနစ်ဖြစ်တဲ့အတွက်ကြောင့်မလို့အတွေ့အကြုံမရှိရင်အတွေ့အကြုံရှိတဲ့လူနဲ့လုပ်ဖို့ပဲလိုတယ်လို့ပြောခြင်းပါတယ်။သုံးကတော့ဒီလူတွေဟာအချောက်တရားမရှိတော့ဘူးဆိုပြီးတော့ပြောသွားတာရှိတယ်ကျွန်တော်ထင်တယ်လူတွေကတကယ်တော့အစိုးရကိုဝေဖန်မှာပုံတော်ကြောက်သေးတယ်ပုံမှန်66ကြောက်ကြောင်ဒါကြောင့်မလို့ကျွန်တော်တို့ပင်လင်းစစ်စုံမှာရေးတဲ့ခါမှာပုံမှန်66ကိုကြောက်ပြီးတော့ရေးနေရတာဖြစ်တဲ့တို့ကြောင့်မလို့ဥွင့်ထိန်ပြောတာမှားတယ်လို့ပြောချင်ပါတယ်လေးကတော့သူကအုတ်ချုပ်ရေးကိစ္စတွေဥပဒေပြည့်ရေးကိစ္စတွေကျွန်တော်တို့ပြောသွားပါတယ်ဒါပေမဲ့ပြီးခဲ့တဲ့9နှစ်လွတ်တော်နဲ့ပြန်ကြည့်မယ်ဆိုရင်ဒီနေ့လွတ်တော်မှာရှိတဲ့လွတ်တော်ကိုယ်စားလှယ်ဟာပို့ပြီးတော့ထိ ंछ ုပ်ခံထားတယ်လွတ်လပ်မှုမရှိဘူးလို့ကျွန်တော်မြင်တယ်နောက်ဆုံးတစ်ခုကတော့တိုင်းရင်းသားတွေနဲ့ဆက်ဆံရေးပေါ့ဥွင့်ထိန်ကတိုင်းရင်းသားတွေကိုသူတို့နေရာပေးတယ်လွတ်တော်တွေမှာနေရာပေးရဆိုပြီးတော့ပြောသွားတယ်တိုးတော်လွတ်တော်မှာဟဲ့လားဥက္ကရာခန္ဓာတစ်ခုတည်းနဲ့တိုင်းသားဒီရဲ့အခွင့်အရေးကိုအလေးထားတယ်လို့ပြောလို့မရဘူးရခိုင်ပြည်နယ်မှာအစိုးရဖွဲ့တဲ့ခါမှာချမ်းပြည်နယ်မှာအစိုးရဖွဲ့တဲ့ခါမှာအဲ့ဒီမှာအနိုင်ရတဲ့တိုင်းသားပါတီတွေရဲ့စံနှုန်းကိုလစ်လျူစုခဲ့တာတွေရှိမွန်ပြည်နယ်မှာတရားကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားတွေရဲ့အတန်ကိုနားထောင်ဖို့ပြက်ကွက်ခဲ့တာရှိတယ်ငြိမ်းချမ်းရေးဆွေးနွေးတဲ့ခါမှာတိုင်းသားအဖွဲ့အစည်းတွေအတန်ကိုနားမထောင်ဘဲနဲ့လက်မှတ်ထိုးဖို့အတွက်ဖိအားပေးတဲ့အနေနဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်မိကွန်းတွေမှာထိုးဖို့သဘောတူပြီးဆိုတော့မှထည့်ပြောခဲ့တာတွေရှိတယ်ဒါရီအားလုံးကိုကြည့်လိုက်လို့ရှိရင် NLD အနေနဲ့တိုင်းရင်းသားဒီကိုတန်းတူသဘောထားဖို့ပြက်ကွက်ခဲ့တယ်လို့ကျွန်တော်မြင်ပါတယ
် NLD အစိုးရဟာတက်တန်းတစ်နှစ်သာရှိသေးပေမဲ့နိုင်ငံအတွင်းမှာတိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးပြဿနာရခိုင်ပြည်နယ်အရေးအလုတ်ကင်ဖန်တီးရေးနဲ့အလုတ်လက်မဲ့ပြဿနာတွေဆိုတာတွေအပြင်စီးပွားရေးကြဆင်းမှုစတဲ့စိန်ခေါ်မှုပေါင်းများစွာကိုရင်ဆိုင်ဖြေရှင်းနေရတာဖြစ်ပါတယ် NLD ဦးဆောင်တဲ့အစိုးရလက်ထက်မှာတစ်နှစ်အတွင်းမြန်မာကျပ်ငွေဟာတန်ဖိုး14ရာခိုင်နှုန်းကျဆင်းခဲ့တယ်လို့မြန်မာနိုင်ငံပဟိုဘဏ်ကထုတ်ပြန်ခဲ့ပါတယ်။အခုလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းခဲ့တာကြောင့်အခြေခံစားကုန်တွေဟာ73ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိတစ်နှစ်အတွင်းတိုးမြင့်သွားပါတယ်။ဒါကြောင့်အခြေခံလူတန်းစားတွေရဲ့စားဝတ်နေရေးဟာပိုးပြီးတော့ခက်ခဲလာနေတယ်ဆိုတဲ့သုံးသပ်ချက်တွေရှိပေမဲ့လူထုယုံကြည်အားကိုးတဲ့ NLD အစိုးရမှပြည်လဲလာနိုင်စရာတွေရှိပါတယ်ဆိုတဲ့မျှော်လင့်ချက်တွေကလည်းရှိနေကြတာဖြစ်ပါတယ်ရှင်။